နေပြည်တော်မှာလှုပ်သွားတယ်သတင်းစာရှေ့ဘက်မှာပြောသွားတာကိုကန့်မှာဖြစ်တဲ့တိုက်ပွဲတွေမှာကိုကန့်အဖွဲ့ကနေတုံးတဲ့လက်နက်တွေဟာဆိုလို့ရှိရင် UWSA စစ်ရုံကထုတ်တဲ့လက်နက်တွေဖြစ်တယ်တိုက်ပွဲတွေမှာလည်းပဲအနီးကပ်တိုက်ပွဲတွေမှာသူတို့ဝါလို့အမိန်ပေးနေတဲ့အတန်တွေကြားရတယ်ဆိုပြီးလဲပြောထားတာရှိတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြောနေတဲ့ကျွန်တော်ရှင်းပြပါအောင်ခင်ဗျာ
ကျွန်တော်တို့ရဲ့ရည်တည်ချက်မူကတော့မထောက်ခံမှုအာမပေးဘူး၊ကူညီမှုမပေးဘူး၊ရနိုင်မယ်ဒီသဘောရှိတယ်အဲတရားတော့ထုတ်ပြန်ကြေညာခြင်းတည်းမှလည်းထုတ်ပြန်ပြီးပြီလေအဲနောက်တစ်ခုကတော့ဝါအတန်ပါတယ်၊ဝါသနတ်ပါတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဒီဟာလေးကတော့ဗျာရုပ်ဝတ္ထုလေးကိုကြည့်ပြီးတော့ဟိုဒါမျိုးသုံးဖြတ်ချက်ချတာတော့အမလားမမလားဆိုတာတော့မသိဘူးပေါ့ဗျာဒါခွဲချမ်းစိတ်ဖြာတော့မှာပေါ့နော်မနစ်ကလည်းဟို SSPV ဘက်မှာဝါတပ်ဖွဲ့တွေပါဝင်တဲ့တိုက်ပွဲသူတို့တပ်ဖွဲ့ထဲမှာဝါလို့ပြောတဲ့လူတွေရှိတယ်လို့ပြောတာရှိတယ်မနစ်ကဟိုလာရှိုတိုင်းမူကနေတော့မေးတာလည်းရှိတယ
်ဟုတ်ကဲ့
ဒါပေမဲ့ဒီကိစ္စကဆိုလို့ရှိရင်ပေါ့နော်တန်လို့မြေနောက်ဖက်ချမ်းမှာအရင်တော့အင်္ဂလိပ်ခေတ်ကလည်းဟိုဝရွာတွေပါနေရှိပါတယ်အရင်ကဆိုလာချိုးမှာဝမရှိပါဘူ
းဟုတ်ကဲ့
အခုယိုဟာလာဆိုတာဝကြီးပဲတန်လို့နောက်ဖက်ချမ်းမှာဆိုရင်လည်းဝရွာတွေအများကြီးပဲတန်ရန်သေးသားမှာဆိုရင်လည်းဝရွာအကြီးတွေအများကြီးပဲလေဒါကြောင့်မို့တိုင်းသာဝစကားပြောတာပါကြားတိုင်းပါတိုင်းဟိုဝတက်ကလွတ်ထားတယ်ဆိုတာဒါလည်းဟိုဘာလို့သုံးသပ်ဖို့လိုတာပေါ့နော်ဘာဖြစ်လို့လဲဆိုတော့အချားတက်ဖွဲ့တွေရလဲဟိုတသားစုတာတို့တသားကောက်တာတို့ဝါဆိုရင်မယူဘူးဆိုတာမရှိပါဘူးဝါတိုင်းရင်သားဖြစ်လို့မကောက်ဘူးဆိုတာမရှိပါဘူးအချားတက်ဖွဲ့တွေထဲမှာလဲဝါတိုင်းရင်သားတွေရှိတယ်ပါတာ
ပါကောင်းပါနေတာပေါ့ဟုတ်ကဲ့
ဒီအဲပါကောင်းပါတာမဟုတ်ပါကိုပါတယ်ဥပမာဗျာချားတက်ဖွဲ့ထဲမှာဆိုရင်ဝါလူမျိုးပဲ
ဟုတ်ကဲ
့ခင်ဗျာယာရုကဘယ်ထိရှိတယ်ဆိုတာတမဟာမှုထိရှိတယ်ဗျာတာဝန်ထမ်းဆောင်နေတာဒါပေမဲ့ဝါတက်ကမဟုတ်ဘူးလေဒါကြောင့်မို့ဒီလိုစကားပြောတာနဲ့ဟိုသုံးသပ်ချက်နဲ့ဆုံးဖြတ်တယ်ဆိုရင်တော့ဒါကဟိုအသေးချာသုံးသပ်ဖို့လိုတယ်လို့
ဟုတ်ကဲ့
ကျွန်တော်အထင်ပါတယ
်ခုနပြောတဲ့ဝါလက်နဲ့နဲ့ပတ်သက်လို့ဟာပြီးခဲ့တဲ့လွန်ခဲ့တဲ့ဘောနှစ်ပတ်သုံးပတ်လောက်ကဒီဘောတရုတ်ပြည်ထဲမှာလဲဝါနေပြီးတော့ကိုကန့်ဘက်ကိုတဲဝါတဲ့လက်နက်တွေမိတယ်ဆိုပြီးပြောရဲဆိုအဲ့တော့အဲ့ဒီလက်နက်နဲ့ပတ်သက်လို့ဆရာနည်းနည်းလေးရှင်းပါဦး
ဒီကိစ္စကဦးသိန်းစောတို့ကလည်းကျွန်တော်တို့ရှီကိုစာပို့ထားပါတယ
်ဟုတ်ကဲ့
အဲစာပို့ထားတာရှိတယ်ဒီကိစ္စလေးဟိုတွေ့ရတယ်ဆိုတာဒါလွန်ခဲ့တဲ့တလပါတလလောက်ကပ
ါဒါဆိုအဲ့ဒီလက်နက်တွေမိတဲ့ကိစ္စနဲ့ပတ်သက်လို့ရောဆရာ
ဟိုသူတို့အောက်ခြေကနေပြီးတော့ခိုးရောက်တာခိုးထုတ်တာလေးတွေပါလေးတွေဟိုဘာတော့ကိုကန့်ဘက်ကိုဖြစ်မယ်နဲ့တူတယ
်ဟုတ်ကဲ
့ဒါမျိုးလေးတွေရှိတယ
်
လို့ပြောတယ
်
ဒီတော့ဟိုဘာတော့ဒါစီးပွားရေးသမားကိစ္စဟုတ
်ကဲ့
အဦးသိန်းစောကနေပြီးတော့လဲကျွန်တော်တို့ရှီကိုစာပို့ထားတာရှိပါတယ်သတိထားအောင်ပေါ့နော
်အဲ့ဒါတော့ရှင်းပြီပေါ့အဲ့ဒီကိစ္စကတော့ရှင်းပြီပေါ့ဒါဆို
ဟိုကိစ္စကရှင်းပြီရှင်းပြီ
โอเคဒါဆိုလို့ရှင်ပေါ့လေအခုသတင်းစာရှင်းပွဲမှာပြောသွားတယ်ပေါ့လေဝါလက်နက်တွေတွေ့ရတယ်ဆိုတဲ့ကိစ္စကဒီခိုးရောက်ထားတဲ့လက်နက်တွေလို့ဆရာတို့အနေနဲ့ပြောချင်တာလားခင်ဗျ။
ဒါအရင်ကဖြစ်ခဲ့တဲ့ကိစ္စပါ။အခုချိန်ဟိုတပ်ပွဲတွေဖြစ်နေတာကတော့ဒါသွားပြီးတော့အားပေးမှာမဟုတ်ဘူးလေ။ကျွန်တော်တို့ကလည်းညီညာရေးတပြေလုံးညီညာရေးရယူဖို့ချူပတ်နေတာပဲလေ
။ဟုတ်ကဲ့
။ဒါကြောင့်မို့နိုင်ငံတော်နဲ့လည်းဟိုဘာလို့ညီညာရေးက26နှစ်ဝင်လာပြီလေ
။နောက်ဖုန်ကြားရှင်နဲ့ပတ်သက်လို့ရောဆရာတို့ရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျ။
မထောက်ခံမှုလေသူတို့အဖွဲ့နဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့ဒါကတော့ UWSA ပိုင်းပေါ့လေဒီမိုင်းလားပေါ့လေဦးဆိုင်လင်းနဲ့ပတ်သက်မှုရှိပါသလားခင်ဗျာဒါ UWSA နဲ့တော့မဟုတ်ဘူး
မရှိပါဘူးမရှိပါဘူးဒီဦးဆိုင်လင်းနဲ့ရောကျွန်တော်တို့ကအားလုံးဆွေးနွေးပြီးတော့မှပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုဖြစ်တာကိုမထောက်ခံမှုဟောအမပေးဘူးဒါစစ်မဖြစ်ခင်ကစစ်ဖြစ်လာတော့ကျွန်တော်တို့ကကြားနေမယ်ဒါမထောက်ခံမှုအမပေးဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟောလုံးရဲလာပေါ့ဗျာ
ဟုတ်ကဲ့
ဟိုလွတ်လပ်ရေးနေမတိုင်ခင်သမရာကြီးရဲ့ကြံပေးပေါ့နော်ဦးတန်းရွှေဦးတန်းရွှေတော်မှာမိုင်းလာလာပါတယ်မိုင်းလာလာပြီးတော့ဦးဆိုင်လင်းနဲ့ဆွေးနွေးတယ်စီဝေးကျွန်တော်လည်းတက်ရောက်ခဲ့တယ
်ဟုတ်ကဲ့
အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဘုံညာရှင်ကိုလည်းပြပြသားသားပြောပြပေးပြီ
ဟုတ်ကဲ့ဒါပေမဲ့ချို့သုံးသက်သူတွေပြောနေကြတာလွန်ခဲ့တဲ့9နှစ်လုံးလုံးပေါ့လေဥဖုံကြားရှင်ပျောက်နေတဲ့ကိစ္စသူ့ကိုစောင့်ရှောက်ထားတဲ့လူရှိတယ်ဆိုပြီးတော့ပြောတာလည်းရှိတယ်ခင်ဗျာပေါ့ဒီဝါပြည်နယ်တဲ့
မိုင်းလာမှာတောင်းလျှောက်ရှိတယ်မပျောက်ပါဘူးအခုလည်းဒီနေ့လည်းမိုင်းလာမှာရှိနေတယ
်မိုင်းလာမှာရှိတယ်ဆိုတော့သူကဒါဟိုဒီမိုင်းလာအဖွဲ့ရဲ့အကာအကွယ်နဲ့နေတဲ့ပုံစံမျိုးဖြစ်မနေဘူးလားခင်ဗျာ
မဟုတ်ပါဘူးသူကအသက်84နှစ်တောင်ရှိပြီဦးဆိုင်လင်းရဲ့ရောက်ခမကြီးဆိုတော့ဦးဆိုင်လင်းကသူဒီဘက်လာတာကိုဘယ်မှမသွားနဲ့ဒီမှာနေအနားယူစားဖို့တော့ဖို့တာဝန်ယူပြီးတယ်ဒီသဘောပဲ
စီရင်နဲ့မပတ်သက်ဘူးပေါ့
မပေးပါဘူးမပေးပါဘူးမရှိပါဘူး
ဟုတ်ကဲ့ပြပါပဲခင်ဗျာဦးအောင်မြင်အခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့